ဒေါက်တာရှင်များရှင်မြန်မာနိုင်ငံအတွင်းလူမှုကျန်းမာရေးအခြေအနေတော်ဆိုးဝါးနေပြီးစစ်ဆေးရရမူဝါဒတွေကြောင့်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနဲ့အလူရှင်နိုင်ငံတွေအတွက်လူသားချင်းစာနာကူညီတဲ့လုပ်ငန်းတွေလုပ်ကိုင်နိုင်မှုအခြေအနေကောင်းမရှိဘူးလို့မက်ရှလာ၂၉ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့လူမှုကျန်းမာရေးစီရင်ခံစာတစ်စောင်မှာဖော်ပြထားပါတယ်။ဒီစီရင်ခံစာနဲ့ပတ်သက်လို့ ုရကချုပ်ချယ်ကန့်သတ်မှုတွေတိုးများလာတာတွေကြောင့်မြန်မာနိုင်ငံအတွင်းပြန့်နှံ့နေတဲ့ရောဂါဆိုးတွေဟာမြန်မာပြည်သူတွေကိုသာမကဒေသအတွင်းကအိန္ဒိယနိုင်ငံတွေကိုပါအနည်းငယ်ဖြစ်စေတယ်လို့အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်လူမှုကျန်းမာရေးဌာနကမတ်လ29ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။ကိုယ်ခံအားကျဆင်းမှုယောဂါ၊အဆုတ်နာယောဂါ၊နှစ်ဖျားယောဂါနဲ့ကြက်ငှက်တုပ်ကွေးယောဂါတွေဟာမြန်မာနိုင်ငံမှာစစ်ဆေးဆောင်ကြံမှုမရှိပြန့်နှံ့နေပြီးဒီလိုဖြစ်တာတွေဟာစစ်အစိုးရရဲ့မူဝါဒကြောင့်ဖြစ်တယ်လို့အပြစ်တင်ဝေဖန်ထားပါတယ်။ဒီအစည်းအဝေးနဲ့ပတ်သက်လို့အစည်းအဝေးရေးသားပြုစုသူ John Hopkins တက္ကသိုလ်လူမှုကျန်းမာရေးနဲ့လူခွင့်ရေးဌာနဒါရိုက်တာDr. Chris Bia ကို VOA ကဆက်သွယ်မေးမြန်းခဲ့ပါတယ
်။ Hunter is increasingly restricting the ability of international.
ရှေ့ဆူရဟာလူသားချင်းစာနာထောက်ထားတဲ့အကူအညီဆိုင်ရာလုပ်ငန်းတွေ၊လူမှုကျန်းမာရေးလုပ်ငန်းတွေနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့တွေရဲ့လုံခြုံရေးစွမ်းရည်ကိုပို့ပြီးချုပ်ချယ်ကန့်သတ်လာပါတယ်။ဒီလိုမျိုးလုပ်တာတွေကြောင့်အလူရှင်တွေအနေနဲ့မြန်မာနိုင်ငံတွင်းမှာသူတို့လုပ်ကံဆောင်ရွက်နိုင်ဖို့ပုံမူခက်ခဲလာစီတယ်လို့ Dr. Bia ကပြောသွားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီယောဂဆူတွေပြန့်နှံ့မှုကိုချုပ်ကန့်နိုင်ဖို့စစ်ဆိုးရွားကတုံးတဲ့နိုင်ငံတော်ငွေကြေးပမာဏဟာကမ္ဘာပေါ်မှာလူလူကျန်းမာရေးအတွက်နိုင်ငံတော်ဘတ်ဂျက်အသုံးပြုမှုအနည်းဆုံးနိုင်ငံဖြစ်နေတယ်လို့လည်းသူကထောက်ပြပြောဆိုခဲ့ပါတယ်။အခုလိုမျိုးအခြေအနေဟာအိန္ဒိယနိုင်ငံတွေအတွက်လည်းအနည်းငယ်ရှိတယ်လို့သူကအခုလိုဆက်ပြောပါတယ
်။ These new restrictions imposed by the SPDC are going to
စစ်ဆိုးရွားကနေပြတ်တန်းလိုက်တဲ့ဒီစီးမျဉ်းကန့်သတ်ချက်အစ်စ်တွေကြောင့်မြန်မာလူထုကသာမကဒေသအတွင်းကလူတွေကိုပါဆူဆူဝါးဝါးဖြစ်လာစေပါတယ်။ဘာကြောင့်လဲဆိုတော့ဥပမာပြရရင်နှစ်ဖျားဖို့ယောဂါဟာထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံ၊အိန္ဒိယ၊မြန်မာနယ်စပ်၊အိန္ဒိယနိုင်ငံတွေမှာပါတွေ့နေရပါတယ်။ဒါကြောင့်လည်းပဲဒေသအတွင်းနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊တရုတ်၊အာဆီယံတို့အနေနဲ့ဒီလိုမျိုးကန့်သတ်ချုပ်ချယ်မှုတွေရော့ပါသွားစေဖို့မြန်မာစစ်ဆေးရကိုဖိအားပေးပြောဆိုဖို့ဟာအလွန်အရေးကြီးတယ်လို့သူကပြောသွားပါတယ်။ဒီအစီအစဉ်ကလည်းပတ်သက်လို့မြန်မာစစ်ဆေးရဒါမှမဟုတ်မြန်မာနိုင်ငံအတွင်းကကုလသမဂ္ဂအေဂျင်စီတွေနဲ့ပူးပေါင်းဆောင်ရွက်မှုရှိသလားလို့မေးမြန်းချက်ကို
We used a good deal of their data that's available publicly.
တရားဝင်ထုတ်ပြန်တဲ့အချက်အလက်တွေကျွန်တော်တို့ယူပါတယ်။ဒါပေမဲ့လည်းကျွန်တော်တို့အစီအစဉ်ကစားကိုလွတ်လပ်မှုရှိစေချင်လို့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုမတောင်းခံပါဘူး။အခုအစီအစဉ်ကစားကိုတရားဝင်ထုတ်ပြန်မှုမလုပ်ခင်မှာအချက်အလက်တွေတွေ့ရှိမှုတွေကိုသက်ဆိုင်ရာကုလသမဂ္ဂအေဂျင်စီတွေနဲ့မျှဝေတိုင်ပင်ခဲ့ပါတယ်။ဒါကြောင့်လည်းအစီအစဉ်ကစားမထွက်ခင်မှာကိုသူတို့အနေနဲ့ဒီပုံမှာဖတ်ပြီးတုံ့ပြန်ခွင့်တွေရထားတယ်လို့ဒေါက်တာဘီယာကပြောသွားတာပါ။အစီအစဉ်ကစားထဲမှာအခုနောက်ဆုံးဖြစ်ပျက်နေတဲ့ကြက်ငှက်တုပ်ကွေးယောဂအခြေအနေများနဲ့ပတ်သက်လို့လည်းထည့်သွင်းရေးသားထားပါတယ်။မြန်မာစစ်ဆေးရေးဘက်ကနေကြက်ငှက်တုပ်ကွေးယောဂဖြစ်ပေါ်မှုသတင်းကိုချက်ချင်းမဖော်ပြဘဲနောက်မှဖော်ပြတဲ့ကိစ္စကိုလည်းဝေဖန်ထားပါတယ်။ကြက်ငှက်တုပ်ကွေးယောဂအပါအဝင်အခြားကုသယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်မဲ့စနစ်အခြေအနေဟာမြန်မာနိုင်ငံမှာအားနည်းနေလို့မယ်လို့သူကအခုလိုထောက်ပြခဲ့ပါတယ
် There are many areas where the laboratory infrastructure
မြန်မာနိုင်ငံမှာတခွဲစမ်းသပ်ခံတွေအင်မတန်အားနည်းပြီးယောဂဖြစ်ပွားမှုကိုစောင့်ကြည့်ရစနစ်ဟာလည်းအင်မတန်အားနည်းတဲ့နေရာအတော်များများရှိနေပါတယ်ဒါဟာကျန်းမာရေးစနစ်နဲ့ပတ်သက်လို့နှစ်ပေါင်းတော်ကြာအောင်စစ်ဆေးရကနေလုံလုံလောက်လောက်ထောက်ပံ့မှုမလုပ်တာတွေရဲ့အကျိုးဆက်ပါလို့သူကပြောသွားတာပါအခုအစီအစဉ်ကဟာမြန်မာစစ်ဆေးရအတွက်ရောမြန်မာနိုင်ငံအတွင်းကလူလူကျမ်းမာရေးလုပ်သားတွေစီးပညာသည်တွေသူနာပြုတွေအတွက်ပါအထောက်အကူဖြစ်စေလိမ့်မယ်လို့သူအနေနဲ့မျှော်လင့်တယ်လို့လည်းဒေါက်တာခရစ်ဘီယာကပြောပြပါပါတယ်။မတ်လ25ရက်နေ့ကပြုလုပ်တဲ့ကမ္ဘာ TV ယောဂတိုက်ဖြတ်ရေးနေ့အထိမ်းအမှတ်ကျင်းပတဲ့အခမ်းအနားတစ်ခုမှာတော့မြန်မာနိုင်ငံအနေနဲ့မျိုးသားကျမ်းမာရေးအစီအစဉ်တွေကိုနှစ်တိုးနှစ်ရှည်စီမံခွင့်ညှိထားပြီးဆောင်နေတဲ့အကြောင်းကျမ်းမာရေးဒုတိယဝန်ကြီးဒေါက်တာမြာဦးကပြောဆိုခဲ့တာကိုမြန်မာစစ်အစိုးရသတင်းတွေကဖော်ပြပါတယ်။အလားတူလိုပဲကျင့်ခတ်တုပ်ကွေးယောဂနဲ့ပတ်သက်တဲ့ပညာပီးတွေကိုလည်းမြန်မာမီဒီယာတွေမှာအခုဆိုဖော်ပြနေပြီးပြီးခဲ့တဲ့အပတ်အတွင်းယောဂဖြစ်ပွားရာမန္တလေးတိုင်းနဲ့စကိုင်းတိုင်းအတွင်းကနှက်ကောင်ရီ9000ကျော်ချက်ကောင်ရီ4000နီးပါးငုံကောင်ရီ4000နီးပါးကိုတပ်ဖြတ်ခဲ့တယ်လို့အစိုးရသတင်းတွေမှာဖော်ပြထားပါတယ်